ရခိုင်ပြည်နယ်ရဲ့ရှေးဟောင်းရင်ချင်းမှုမြို့တော်တစ်ခုဖြစ်တဲ့မြောက်ဦးမြို့ပေါ်မှာဒီရက်ပိုင်းအတွင်းစစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အရသာထိခိုက်သေးဆုံးတာတွေရှိသလိုတမျိုးလုံးလည်းထွက်ပြေးတင်းရှောင်နေကြရတာပါစစ်ကောင်စီကမြို့ပေါ်ကိုလက်နက်ချီတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရှေးဟောင်းရင်ချင်းမှုအမွေနှစ်တွေပျက်စီးရတယ်လို့အေအေအဖွဲ့ကပြောသလိုစစ်ကောင်စီကလည်းဒီလိုပျက်စီးရတာဟာအေအေဘက်ကပစ်ခတ်တာကြောင့်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစုံမှုကျော်ကတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဗင်ဘာလ23ရက်နေ့မှာပြန်လည်စတင်ခဲ့တဲ့စစ်ကောင်စီနဲ့ AA ရခိုင်တပ်တော်အကြားတိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေဟာလည်းကျေးလက်ဒေသတွေကနေမြို့ပေါ်အထိကျယ်ပြန့်လာနေပါတယ်ရခိုင်ပြည်နယ်ရဲ့ရှေးဟောင်းယဉ်ကျေးမှုမြို့တော်ဖြစ်တဲ့မြောက်ဦးမြို့ပေါ်မှာဆိုရင်လေပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးနှစ်ဖက်တိုက်ပွဲတွေစတင်ပြင်းထန်လာနေတာဖြစ်ပါတယ်။မြောက်ဦးမြို့ပေါ်ကရှေးဟောင်းသုတေသနပြတိုက်ဖုံးတော်ကြီးကျောင်းနဲ့သာသနိကအဆောက်အအုံတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေပျက်စီးမှုရှိနေတယ်လို့ AA ရခိုင်တပ်တော်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ဒီမြောက်ဦးရှေးဟောင်းယဉ်ကျေးမှုပြတိုက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကြောက်စာကန်းကိုကြားရောက်ခဲ့ပြီးကြောက်စာများပျက်စီးသွားခဲ့တယ်လို့သတင်းဌာနတွေကမဟုတ်မမှန်သတင်းတွေထုတ်လွှင့်နေကြောင်းနဲ့ဒီပစ်ခတ်မှုဟာ AA ဘက်ကပစ်ခတ်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်မြောက်ဦးမြို့ကန်တွေကတော့မြို့ပေါ်ကိုစစ်ကောင်စီကပစ်ခတ်တာဖြစ်ကြောင်းနဲ့အခုလိုရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တချို့ပျက်စီးခဲ့ရတဲ့နေရာမှာစစ်ကောင်စီတုံးလက်နက်ကြီးအပိုင်းအစတချို့ကိုတွေ့ရတယ်လို့ပြောပါတယ်။ရခိုင်ဒေသခံတဦးကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကတော့လူမျိုးတစ်မျိုးရဲ့ဒီအသက်ဝိညာဉ်လည်းလို့သိနေတဲ့နှလုံးသားလို့သိနေတဲ့အရာကိုယဉ်ကျေးတဲ့လူခွေးတွေကမဖြတ်စုဘူး။ဒါကြောင့်ကြတော့အရင်ယုံမှလည်းလုပ်သွားမှာပေါ့အချင်းတန်းအရင်နေတယ်အပညာအရင်နေတယ်ဘာကြောင့်ဆိုင်တွေနှလုံးသားလို့ရှင်းတယ်ဒီမြောက်ဦးရဲ့ဒီဟောင်းသမိုင်းလိုက်ရတော့ဖြစ်ပြီးတော့ပေါ့ဒါဥမာဆိုတော့ဒီပြားတဲ့ရှောက်ပြားလိုက်မှဆိုတောက်စားတဲ့အစားသမိုင်းကပါအမွေနေဦးနဲ့အရာတွေများရှိတယ်အဲ့ဒါကိုသူတဲ့ဥမာကတော့မလုပ်ဘူးပေါ့လေ
အခုလိုမြို့ရင်းတိုက်ပွဲတွေကြောင့်မြောက်ဦးမြို့ကန်တချို့ထိခိုက်သေးဆုံးတာတွေရှိသလိုတမျိုးလုံးအိုးအင်ဆွန့်ခွာထွက်ပြေးနေကြရတယ်လို့လက်ရှိထွက်ပြေးတင်းရှောင်နေရတဲ့မြောက်ဦးဒေသခံတဦးကပြောပါတယ်
။အလုံးစုံမှုရကတော့ဆုံးရတာအများကြီးပေါ့ကျွန်တော်ပြောမယ်ဆိုဒီပေါတော်မျိုးကိုလူမုံနာယူပြီးမှဆုံးရတော့ကြောက်လန့်နေတော့အများကြီးရှိတာပေါ့။ဟိုငညတိုင်းအဲ့လိုမျိုးကိုလက်မကြီးပြစ်တာကတမျိုးတနေ့ပြစ်ထောက်တာကတမျိုးလူမျိုးရှိရဲ့။ဟိုမနေ့မိုးနေ့နဲ့ကသူကဖမ်းသွားပြီးဒီလိုပါတော့ဒီဆိုရမျိုးပေါ့ဒီမျိုးကြတော့တို့ကဘလို့နေတော့မလို့ပေါ့ဟိုတကယ်တမ်းကြတော့အိမ်ကိုအိမ်ကိုရာကိုထားပြီးတော့ဒီဟိုဘေးလို့ရာကိုဖျက်ပြီးရဆိုတာဒါပြောမယ်ဆိုစကားချင်းသာပြောလို့ရတယ်ဗောနော်တကယ်လက်ပြဘွားကဈေးကူပဲဘွားအချင်းကြီးမဟုတ်ဘူးဆိုတော့တို့အဲ့လိုပြောချင်တာဆိုတော့ပေါ့
ဒါအပြင်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့မြို့ပေါ်ကိုပစ်ခတ်နေတာတွေကြောင့်ပြီးခဲ့တဲ့နှစ်တွေကတည်းကမြောက်ဦးမြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တွေကိုတခြားဘေးလွတ်မဲ့နေရာကိုရွှေ့ပြောင်းထားရတယ်လို့မြောက်ဦးဒေသခံကပြောပါတယ
်အတလင်းကြီးတွေကစားပြီးတော့တိုက်ပွဲဖြစ်တယ်နောက်တနေ့ဆိုတော့ပြင်းလာတယ်လက်နက်ကြီးတွေဖြစ်တယ်ဆိုတော့စခန်းရှိမှလည်းကြားတယ်စခန်းထဲမှလည်းကြားတယ်ပြီးခဲ့တဲ့နေ့တွေကဆိုတော့တောင်ချန်ဝင်းထဲမှလည်းကြားတယ်ဆိုတော့ဒီလိုပဲမလုံးဆုံးဘူးတော်မနေ့ကစားပြီးတော့လုံဆုံမလို့ထင်ရတဲ့နေရာတွေကိုပြစ်ပလိုက်ပါဘူးပြစ်ချက်ဆန်းပါမကြံတော့ဘူးလူပဲဘုံလုံးပြစ်ပလိုက်တယ်ခန်းတစ်ခုလေးရွှေ့တာမဟုတ်ဘူးအထောက်ခံတော့အကုန်လုံးမြောက်ဦးပေါ်မှာရှိတဲ့ခန်းတွေကိုရွှေ့ပလိုက်ပြီ
လက်ရှိမှာတော့မြောက်ဦးမြို့ပေါ်မှာနှစ်ဖက်အပြန်အလှန်ပြစ်ခတ်တံတွေမကြားရပေမဲ့စစ်ကောင်စီတပ်ကတော့လက်နက်ကြီးတွေနဲ့ဒီကနေ့အထိပြစ်ခတ်နေတယ်လို့မြောက်ဦးမြို့ပေါ်မှာကြန့်ရှိနေသေးတဲ့မြို့ကန်တွေကပြောပါတယ်ပြီးခဲ့တဲ့နေ့ကညနေပိုင်းတုန်းကလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်တဦးသေဆုံးပြီးသုံးဦးဒဏ်ရာရရှိခဲ့တယ်လို့လက်ရှိမြောက်ဦးမြို့ပေါ်မှာကြန့်ရှိနေသေးတဲ့ဒေသခံတဦးကပြောပါတယ်
။ဒီနေ့ကတိုက်ပွဲစစ်ကောင်မကြောက်ဘူးဒီပြည်ရဲ့ဒီညပေါ့ဒီပြည်ရဲ့ညကတော့ညဦးဘွားရဲ့နည်းကစစ်ကောင်မကြောက်တော့ဒီလက်မနက်ပိုင်းကစားပြီးတော့ဘူးစီစီတော့နှစ်ဖက်တိုက်ပွဲဖြစ်တာမျိုးတော့ဟိုအတမ်းမကြောက်ဘူး။အမေစစ်ကောင်စီကတော့နည်းနည်းနဲ့တောင်းချတော့ပြည်တယ်အခုလည်းပြောမှမတ်ကလေးအပ်တယ်အာဒီနေ့မနေ့က၄ယောက်မှ၃ယောက်ကတိုင်ရတယ်တယောက်ကဆုံးတယ်ပေါ့ဒီနေ့လေးတယောက်ဆုံးတယ်လို့တော့သတင်းတော့ကြားတယ်ဒါပေမဲ့ဟိုဘယ်လိုလဲဘယ်ကလဲအဲ့ဒါတော့သတိပြန်ပြရသေးတယ်
ရခိုင်ပြည်နယ်အတွင်းရံပြဲပုံနာကျွန်းမောင်တော်ပေါတော်နဲ့မြောက်ဦးမြို့နယ်တွေမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်အကြတိုက်ပွဲတွေမနေ့ကအထိပြင်းထန်နေစေဖြစ်ပါတယ်။တခြားမြို့နယ်တွေမှာလည်းတိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီကလက်နက်ကြီးတွေပစ်ခတ်နေတာတွေနေတိုင်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားလာတာတလကျော်ကြာလာတာနဲ့မျှအရသာတိုက်ခိုက်သေးဆုံးတာတွေလည်းတိုးလာနေသလိုစစ်ကောင်စီကကုန်းလန်းရေလန်းတွေကိုပိတ်ပြီးကုန်းစီစစ်စစ်မှုကိုဖျက်တောက်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာအခက်ကြုံလာနေတယ်လို့ဒေသခံတွေကပြောဆိုပါတယ်။